အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာလေပြားရေးညီလာခံတက်ဖို့ဥရောပကိုရောက်နေပါပြီ။နိုင်ငံခြားရေးဝန်ကြီးဘလင်ကန်ဟာမနေ့တုန်းကဂျာမနီနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဒီနေ့မှာတော့လေပြားရဲ့အနာဂတ်တည်ငြိမ်ရေးအတွက်ဘာလင်မှာဆွေးနွေးမယ့်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ဒီညီလာခံကိုဂျာမနီနဲ့ကုလသမဂ္ဂတို့ဥဆောင်ကျင်းပပေးတာဖြစ်ပြီးလေပြားကတိုက်ခိုက်နေမှုတွေကိုရေရှည်ရပ်တန့်နိုင်ရေးအတွက်အရင်ကြိုးပမ်းခဲ့မှုပေါ်အခြေခံပြီးတည်ငြိမ်တဲ့အစိုးရဖြစ်ပေါ်လာရေးဆက်ကြိုးပမ်းကြဖို့ပြင်ဆင်နေကြတာပါအခုဆွေးနွေးပွဲကနေဖွဲ့စည်းအုပ်ချုပ်ပုံနဲ့မဲပေးမှုဆိုင်ရာဥပဒေအခြေခံတွေပေါ်ဆောင်ရေးပါဝင်ဒီဇင်ဘာလမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်လိုအပ်တာတွေဆက်လုပ်နိုင်ဖို့အချိန်ရလာစေနိုင်တယ်လို့လေပြားဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ်ရစ်ချတ်နော်လန်ကဆိုပါတယ်ဒါအပြင်လေပြားကိုရောက်နေတဲ့နိုင်ငံခြားတိုက်ခိုက်ရေးသမားတွေပြန်ထွက်ခွာဖို့ကိစ္စကိုလည်းအဓိကထားဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်ထူးတန်နော်လန်ကတနင်္လာနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်တော့2011ခုနှစ်တုန်းကနေတူးကျောထောက်နောက်ခံပေးခဲ့တဲ့လှုပ်ရှားမှုတွင်လေပြားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့မော်မန်ဂရာဖီကိုဖျောက်ချခဲ့ပြီးကြတဲ့ကလေပြားမှာနိုင်ငံမတည်ငြိမ်မှုတွေဆက်တိုက်ဖြစ်လာနေတာပါခင်ဗျ။